မြန်မာနိုင်ငံအမျိုးသားပြန်လည်တင်မြှင့်ရေးအတွက်နိုင်ငံတွင်းပြဿနာတစ်ခုနှစ်ခုအရေးကိုပဲကွက်ပြီးတော့ဇောင်းပေးနေမယ့်အစားတနိုင်ငံလုံးအတိုင်းအတာနဲ့ဦးစားပေးကြည့်ကြဖို့နိုင်ငံတကာသတင်းမီဒီယာတွေကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်ဂျာမနီနိုင်ငံကို၄ရက်ကြာခရီးသွားရောက်နေတဲ့အချိန်စနေနေ့တုန်းကသတင်းမီဒီယာတွေနဲ့တွေ့ဆုံစင်းမှာအခုလိုပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ရှင
်ဂျာမနီနိုင်ငံဘာလင်မြို့ကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ကိုစနေနေ့မှာဘာလင်မြို့တော်ဝင်ကလော့စ်ဝိုဗာရီကတွေ့ဆုံပြီးအရှိန်နဲ့အနောက်ဂျာမနီပြန်လည်ပေါင်းစည်းအထိမ်းအမှတ်တည်ဆောက်ထားတဲ့ Branding Burger မုတ်ဦးကိုလိုက်လံပြသခဲ့ပါတယ်ဘာလင်မြို့ဟာဖွံ့ဖြိုးတိုးတက်ရေးမှလည်းမကဘဲအခုလိုအရှိန်အောက်ပြန်လည်ပေါင်းစည်းနိုင်တဲ့နိုင်ငံရေးအရညှိနှိုင်းမှုတွေမှာပါအောင်မြင်တဲ့မြို့ဖြစ်နေကြာသပတေးနေ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်နဲ့တွေ့ဆုံစဉ်မှာဒေါ်ဆန်းစုကြည်ကပြောခဲ့တာပါအခုစနေနေ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့ဂျာမနီခေါင်းဆောင်တွေနဲ့နားလည်မှုရယူနိုင်တာဟာဖြတ်တန်းလာရတဲ့အခြေအနေချင်းတူညီတာကြောင့်ဖြစ်ကြောင်းပြောကြားခဲ့ပါတယ်
It was very much my impression that both the president and the chancellor understand opposition because they have lived under authority.
Germany တမရကရောဝန်ကြီးချုပ်ကပါကျမကိုကောင်းကောင်းသဘောပေါက်နားလည်တယ်လို့တကယ်ကိုခံစားရပါတယ်။အာဏာရှင်လက်အောက်ကနေဒီမိုကရေစီထွန်းကားလာဖို့ဘလို့ရုန်းကန်ရတယ်ဘယ်လောက်ခက်ခဲတယ်ဆိုတာကိုအာဏာရှင်လက်အောက်မှာနေထိုင်လာရတဲ့သူကမှကိုချင်းစာနိုင်တာမို့ဒါဟာသိအရေးကြီးတယ်လို့တကယ်အခြေအနေမှန်ကိုလည်းသူတို့နားလည်ကြတာပါ
မြန်မာနိုင်ငံရဲ့ခြေနေကိုနားလည်ပြီးအကူအညီပေးဖို့ကမ်းလှမ်းခဲ့တဲ့ဂျာမနီနိုင်ငံကချီးမြှင့်တဲ့ Willy Brandt Award လူခွင့်ရဆုကိုတောက်ကြံနေကလက်ခံယူခြင်းကလည်းမြန်မာနိုင်ငံမှာဒီမိုကရေစီတကယ်မထွန်းကားသေးတာကိုသဘောပေါက်ကြဖို့တတိပေးခဲ့တယ်လို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့လိုအပ်တာကိုပါပြောကြားခဲ့ပါတယ်။အခုသတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံပြန်လည်ညီညွတ်ရေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့လိုအပ်နေပါတယ်လို့သတင်းတောက်တွေကိုပြောကြားလိုက်တယ်လို့ပြဿနာတစ်ခုနှစ်ခုတည်းကိုပဲကွက်ပြီးမကြည့်ကြဘူးပါပန်ကြားလိုက်တာပ
ါ National reconciliation is required at many levels in our society and in many ways I didn't mention particularly any group ethnic or community
ကျမတို့နိုင်ငံလူမှုအတိုင်းဝိုင်းတွေကလူနေမှုအဆင့်အတန်းအတော်များများမှာပုံစံမျိုးစုံနဲ့အမျိုးသားပြန်လည်တင်မြက်ရေးရဖို့လိုအပ်နေတာပါဘယ်အဖွဲ့ကလူနေတယ်ဘဲတိုင်းရင်သားဒါမှမဟုတ်ဘဲလူမှုအတိုင်းဝိုင်းကလိုနေတယ်လို့ခွဲပြီးကျမမပြောပါဘူး။ဘာလို့လဲဆိုတော့ငိမ့်ညံ့ရေးရဖို့ပဲဥတည်ပြီးတိုင်းရင်သားအဖွဲ့အစည်းအများစုကကြိုးပမ်းနေကြတာမို့ပါ။ဒီလိုလှုပ်ဆောင်နေချိန်မှာနိုင်ငံတကာအတိုင်းဝိုင်းကနေပြဿနာတစ်ခုနှစ်ခုတည်းကိုကွက်ပြီးတော့ဇောင်းပေးနေတာတွေ့ရတော့ကျမတကယ်ပဲစိတ်အနှောက်အယှက်ဖြစ်မိပါတယ်။တကယ်ဆိုမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ကြီးကြဖို့လိုနေတာပါ။
ဒေါ်ဆန်းစုကြည်ဟာတနင်္ဂနွေနေ့မနက်ပိုင်းမှာ Free University of Berlin မှာဂျာမနီရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဧပြီလ14ရက်နေ့မှာတော့ပြင်သစ်နိုင်ငံပါရီမြို့ကိုခီးဆက်မှာဖြစ်ပြီးပြင်သစ်သမ္မတနဲ့တွေ့ဆုံမှာဖြစ်တယ်လို့ပြင်သစ်လွှတ်တော်ကလည်းတွားရောက်လေ့လာမှာဖြစ်ပါတယ်။